မစီပွားရေးမှာစစ်တပ်ပိုင်းလုပ်ငန်းအများပြားပါဝင်ပြီးမှဘယ်လောက်အချိုးအဆရှိတယ်ဆိုတာကိုကမန်ဒါမျိုးမရှိသေးပါဘူး။တိုင်းနဲ့ပြည်နယ်တွေဟာသဘာဝတရားစတာထွက်ပြီးမှအချိုးမခံစားကြရတာများပါသေးတယ်။2014အစိုးရအသုံးစရိတ်မှာစစ်တပ်အတွက်23ရာခိုင်နှုန်းတတ်မှတ်တာမှုတိုင်းပြည်အသင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကိုစစ်တပ်အတွက်သုံးတယ်လို့ဆိုနိုင်ပါသေးတယ်။အစိုးရကာကွယ်ရေးအသုံးစရိတ်ကသာတည်နိုင်ပြီးစစ်တပ်ပိုင်စီးပွားရေးလုပ်ငန်းရဲ့အတိုင်းအဆကိုတော့မတည်နိုင်ပဲဖြစ်နေပါတယ်စစ်တပ်လုပ်ငန်းတွေကြီးစိုးတာကရေပုံရတည်ကြပါတယ်သဘောဝတရားစတကရတဲ့အကျိုးအမြတ်ကိုဖက်ဒရယ်သဘောတရားနဲ့အညီမျက်မျက်တရခွဲဝေပြီးနေအောင်ဆောင်ရွက်ပဲလို့ NLD အဖွဲ့ရုပ်ရဲ့ရွေးကောက်ပွဲကြီးညာစရမ်းမှာပေါ်ပြထားပါတယ်ပြုပြင်ရေးနဲ့ဉာဏ်ရည်အစီအစဉ်မှာသဘာဝတရားစတာမျက်မျက်တရခွဲဝေရေးဟာအဓိကကြတယ်လို့ပြည်နယ်ခေါင်းဆောင်ပိုင်းနဲ့လက်နက်ကင်တိုင်းနာအဖွဲ့အစည်းအချို့ကမြင်ပါတယ်ဒီတော့အတွင်းလန်ဒန်နယူးယောက်နဲ့ဝါရှင်တန် DC အခြေဆိုင် Natural Resource Governance Institute ကလွန်ခဲ့တဲ့ February လက Sharing the Wealth ဒနာဥစ္စာခွဲဝေကြဆိုတဲ့စာရန်ထုတ်ဝေထားပါတယ
်မြမတရားစတာကိုမျက်မျက်တရခွဲဝေနိုင်တဲ့နည်းလမ်းတွေကိုဆွေးနွေးတင်ပြထားပါတယ်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေကတရံဇာတဝင်ဝေခွဲဝေပြီးဖို့အတိအလင်းတောင်းဆိုနေချိန်မှာတိုက်တိုက်ဆိုင်ဆိုင်ထုတ်ဝေလိုက်တဲ့စာရန်ဖြစ်ပါတယ်ဖက်ဒရယ်ကိုဆွေးနွေးရင်တဘာဝတရံဇာတခွဲဝေရေးကိုပါမလွဲမသွေဆွေးနွေးလာရပါလိမ့်မယ်ကျောင်းမြတ်ဒေါ်လာတန်း12,000ကျော်ဘူးမြန်မာကတရုတ်ကို2014မှာတင်ပို့တယ်လို့ကုလသမဂ္ဂစီးရင်အရသိရပေမဲ့ Global Witness အဖွဲ့ကတော့အဲ့ဒီနှစ်မှာကျောက်စိမ့်ဒေါ်လာတန်း3000ကျော်ဘူးထွက်တယ်လို့ဆိုပါတယ်။ပေါင်ကိုလုပ်ငန်းအများကြီးရှိနေတာမို့တရံဇာတရောင်းရငွေဟာအစိုးရကြေညာတာတဲ့စေစားကျော်ပိုများမယ်လို့ခန့်မှန်းပါတယ်။တရံဇာတဝင်ငွေခွဲဝေရေးကိုစဉ်းစားရင်လုပ်ငန်းဝင်ငွေတိဖို့လိုအပ်ပေမဲ့ဥသိမ်းစိန်အစိုးရကမကြေညာပါဘူး
။ပြည်သူ့ပါတီ NLD ဦးစီးတဲ့လွှတ်တော်နဲ့အစိုးရပေါ်ထွက်လာတာကြောင့်အခွန်ဘန္တာခွဲဝေရေးနဲ့ဖက်ဒရယ်စနစ်တည်ထောင်ရေးအတွက်တောင်းဆိုတာဟာရင်တဲ့ပူပြီးကြေလောင်လာပါတယ်။သဘောတရားစတာကရတဲ့ဝင်ဝင်ကိုဖက်ဒရယ်သဘောတရားနဲ့အညီမျက်မျက်တရခွဲဝေနိုင်အောင်ဆောင်ရွက်မယ်လို့ NLD ကကြေညာထားတဲ့အတွက်တရားစတာအချိုးအမြတ်ကိုတိုင်းနဲ့ပြည်နယ်ကိုခွဲဝေပေးရအလေးအနက်ဆွေးနွေးရမယ်ကိစ္စဖြစ်လာပါတယ်။ American Wild Watch အဖွဲ့ကလည်းဒီအကြောင်းကို February လကအစည်းအဝေးခန်းစာထုတ်ထားပါတယ်။ဒီစာရန်အကြောင်းနောက်အခါမှာတင်ပြပါမယ်။တရားစတာခွဲဝေမှုကြောင့်ပြည်သူနိုင်ငံမှာပြည်ပကပုံမူပြင်းထန်လာတာကိုတွေ့ရတဲ့အတွက်ဒီကိစ္စမှာအသေးအချာသင်ခန်းစာယူနိုင်မှုအလွန်အရေးကြီးနေပါတယ်
။တိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာအရေးကြီးတဲ့အခန်းကပါဝင်တဲ့တရားစတာဝင်ငွေခွဲဝေရေးကိုအဆင့်၈ဆင့်နဲ့ချဉ်းကပ်ဖို့အကြံပေးထားပါတယ်။ပထမအဆင့်ကခွဲဝေရေးလုပ်ရတဲ့ရည်ရွယ်ချက်ကိုတက်ဆိုင်သူအားလုံးသဘောတူဖို့ဖြစ်ပါတယ်။ဒုတိယအဆင့်မှာဗဟိုနဲ့တည်နေကြဘယ်လိုပုံစံနဲ့ခွဲဝေမယ်ဆိုတာကိုဆုံးဖြတ်ရပါတယ်။ဘယ်တရားစာတာကိုခွဲဝေမယ်ဆိုတာကိုဆုံးဖြတ်တာကတတိယအဆင့်ပါ။စတုတ္ထကတော့တိုင်းနဲ့ပြည်နယ်ကိုဘယ်ပုံဘယ်နည်းနဲ့ဖြန့်ဝေမယ်ဆိုတာကိုဆုံးဖြတ်တာဖြစ်ပါတယ်။လက်ခံရယူမဲ့အဖွဲ့အစည်းသတ်မှတ်တာကပင်စမအဆင့်ဖြစ်ပါတယ်။ဝင်ငွေလွှဲပြောင်းတဲ့နည်းလမ်းသတ်မှတ်တာကစတ္ထမအဆင့်ဖြစ်ပါတယ်။တိတာမြင်တာမှုနဲ့ကြီးကြပ်မှုကတတ္တမအဆင့်ဖြစ်ပြီးစတင်အကောင့်ထဲပေါ်တာကအဋ္ဌမအဆင့်ဖြစ်ပါတယ်။
တဘာဝပြန်ဇာတကရတဲ့ဝင်ငွေကိုခိုးဝေရမှာရွေကျဲအတိုင်းဖြစ်မလာတာတွေလည်းရှိပါတယ်။တရားဇာတထုတ်ယူမှုကြောင့်နစ်နာသွားတဲ့ဒေသခံအဖွဲ့အစည်းကိုရောကြီးပေးရမှာလဲရွေတဲ့အတိုင်းဖြစ်မလာဘဲပိုပြီးဆင်းရဲသွားတာရှိပါတယ်။ဒါလို့ဖြစ်လာရင်တည်ငြိမ်အေးချမ်းမှုမရှိတော့တဲ့အတွက်အမျိုးသားညီညွတ်ရေးအတွက်အန္တရာယ်ကြီးလာပါတယ်။မော်ကိုစီးပွားရေးအားကောင်းမှုအခွန်တော်စနစ်အားနည်းမှုစစ်တပ်ပိုင်လုပ်ငန်းကြီးစိုးမှုစတာတွေကြောင့်တရားစတာဝင်ငွေဟာမြန်မာအစိုးရဘတ်ဂျက်မှာအလွန်နည်းနေပါတယ်။ဒါလို့အခြေအနေမျိုးမှာတရားစတာခွဲဝေရေးလုပ်တာဟာပြဿနာရှိနိုင်တယ်လို့ဆိုပါတယ်။တရားစတာဝင်ငွေတိုးပွားလာအောင်အလေးအနက်မကြံဆောင်ဘဲလက်ရှိအတိုင်းခွဲဝေမယ်ဆိုရင်တိုင်းနယ်ပြည်နယ်တွေဟာအ ਨੇ အကျဉ်းသာအကျိုးခံစားရမှာဖြစ်ပါတယ်။သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ဒေသဆိုင်ရာခေါင်းဆောင်တို့ရဲ့တော်တူမှုရယူပြီးရေးဆဲရဲခွဲဝေရေးဆိုင်ရာရွေချက်ရှိဖို့လိုအပ်ပါတယ်။ဒါကြောင့်မို့တရားစတာဝင်ငွေမျက်မျက်တရခွဲဝေရေးစီမံကိန်းအောင်မြင်အောင် NLD အစိုးရအနေနဲ့အကောင့်ထဲပေါ်တင်တာတွေကို Natural Resource Governance Institute ရဲ့ Sharing the World စာရမှာအကြံပေးတင်ပြထားပါတယ်ခင်ဗျာ။